သမ္မတဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံနီဗာဒါပြည်နယ်မှာအင်ကာနေနေ့လည်ကမဲဆွယ်စည်းရုံးရမှာတနိုင်ငံလုံးညီညွတ်ချက်ကိုထပ်မံစောသွားခဲ့ပါတယ်။အမေရိကန်နိုင်ငံကြီးကပြင်းထန်လွန်းလာတယ်လို့လည်းသမ္မတဘိုင်ဒန်ကဆိုပါတယ်။အသားရောင်မျိုးမျိုးရှိသူများတိုးတက်ရင်းနိုင်ငံလုံးဆက်ရအဖွဲ့လို့အဓိပ္ပာယ်ရနိုင်တဲ့ NACP အဖွဲ့အစည်းအဝေးမှာသမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။သူအစိုးရကလူမဲတွေကိုထောက်ခံခဲ့တာကိုလည်းမီးမောင်းထိုးပြောတော့ခဲ့ပါတယ်။အမေရိကန်ဒီမိုကရေစီမှာသဘောမတူတာရှောင်လို့မရနိုင်ပါဘူး။ဒါပေမဲ့နိုင်ငံရေးဟာအစ်စ်မြေပြင်ဓမ္မဖို့လူသက်ပွင့်ဘယ်တော့မှမဖြစ်ရပါဘူးလို့တင်းကတွင်ရေးကအင်ဂျီရောကနေသမ္မတဘိုင်ဒန်ကပြောခဲ့ပါသေးတယ်။သမ္မတဟောင်းထရမ့်အပေါ်မှာအောင်မြင်တဲ့လုံခြုံမှုတရဖြစ်ပွားခဲ့ပြီးတဲ့နောက်သမ္မတဘိုင်ဒန်မဲဆွယ်စည်းဝေးထွက်တာဒါဟာပထမဦးဆုံးအချိန်နဲ့ဖြစ်ပါတယ်။အချိန်နဲ့ရှင်ပြန်ရမယ်လို့ယူဆထားကြတဲ့နီဗာဒါပြည်နယ်လူထုသဘောထားစစ်တမ်းတွေမှာတော့ထရမ့်ကဘိုင်ဒန်ကိုလူထုထောက်ခံမှု 4.8 ရာခိုင်နှုန်းကွာခြားချက်နဲ့ဥဆောင်နေပါတယ်။ဗိုလ်ဒူးနေမှာတော့လက်တင်အမေရိကနယ်အမေရိကန်တွေရဲ့အခွင့်အရေးနဲ့မူဝါဒစောစီအုပ်ရေးအဖွဲ့ Unidos US မှာသမ္မတဘိုင်ဒန်မိန့်ခွန်းပြောဦးမှာပါ။